ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်46ယောက်ဟာမြန်မာနိုင်ငံဘက်ကိုမနေ့ကကြာသပတေးနေ့မှာသူတို့သဘောဆန္ဒနဲ့သူတို့ပြန်လာကြတဲ့အတွက်မြန်မာဘက်ကကြိုဆိုလက်ခံပြီးနေရာချပေးထားတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါကြောင့်ပြန်လာတဲ့ဒုက္ခသည်စုစုပေါင်းအယောက်400နီးပါးရှိသွားပြီလို့ဆိုပါတယ်။အခုလိုမြန်မာဘက်ကကြေညာတဲ့ပြန်သွားတဲ့ဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့စီစစ်ပြီးရင်သတင်းထုတ်ပြန်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကပြောတဲ့အကြောင်းကိုဒါကအခြေဆိုင် The Independent Online သတင်းမှာမနေ့ကဖော်ပြထားပါဗျာ။ရခိုင်ပြည်နယ်ကိုပြန်သွားတဲ့ဒုက္ခသည်တွေရဲ့အခြေအနေဖြစ်ဖို့တိုးတက်မှုကိုတခုမှသက်သေမပြနိုင်သေးဘူးလို့ဗိုလ်ထူးနေကထုတ်ပြန်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာလည်းထောက်ပြထားပါဗျာ။ဒါ့အပြင်ရိုဟင်ဂျာတွေပြန်လည်ပေါင်းစည်းရင်းနဲ့ဒုက္ခသည်အလုံးလုံခြုံစိတ်ချစွာနေရပြန်နိုင်ရင်းနဲ့ပတ်သက်လို့ဆောင်ရွက်ရမယ့်တောင်းဝန်တရားတွေကိုရှောင်လွှဲပြီးနိုင်ငံတကာကထင်အောင်ထင်မှားဖြစ်အောင်မြန်မာကလုပ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကဆွဆွဲလိုက်ပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူဆွမ်းကပြန်လာတဲ့သူတွေကိုလက်ခံမယ်လို့ပြောထားပြီးသားဖြစ်တဲ့အတွက်အခုလိုအပြစ်ပြောနေတာမကောင်းဘူးလို့တုံ့ပြန်ပါတယ်
။သူတို့သဘောဆန္ဒနဲ့သူတို့ဒီဘက်ကရှိတဲ့လူတွေနဲ့ဆက်သွဲပြီးတော့မှပြန်လာကြတာဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့ကဒီလူတွေပြန်လာပါတယ်လို့ပြောတဲ့ဟာကိုအပြစ်တင်ပြီးတော့ပြောတဲ့ဟာကတော့တရားမျှတမှုလည်းမရှိဘူးဖြစ်လည်းမဖြစ်သင့်ဘူးပေါ့ဗျာ
။ဒီတော့တည်းမှာပဲဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့လက်နက်ကလွဲလို့ဂျန်နက်ကွန်ပစ္စည်းအားလုံးအခွန်လို့ဆိုရက် GSP အထူးကုန်သွယ်ခွင့်ကိုရိုဟင်ဂျာတွေအားလုံးပြန်ခေါ်ပြီးတဲ့အချိန်ထိဆိုင်းငံ့ထားဖို့သူ့ရဲ့ဥရောပခီးစဉ်မှာတိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကသတင်းတောက်တွေကိုမနေ့ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကအခုလိုပြုမှုနေတာဟာအိမ်နီးချင်းနိုင်ငံအနေနဲ့မလုပ်သင့်ဘူးလို့မြန်မာသံတမန်ကြီးဦးဟောက်တူဆွမ်းကပြောပါတယ်
။သူတို့နိုင်ငံသားရေးဝန်ကြီးမိုမန်က EU နိုင်ငံနဲ့သွားတွေ့တဲ့အခါတလောက်ချင်းလို့ site လုပ်နေတဲ့မြန်မာနိုင်ငံကိုခင်ဗျားတို့ GSP အခွင့်အရေးပေးတဲ့ဟာကိုဟုတ်ဖြတ်တော့ပြရမယ်ဆိုပြီးတော့ပြောနေတယ်ဗျာအဲ့တော့ဘယ်လိုလုပ်ကျွန်တော်တို့ဒီလှုပ်လှုပ်လို့အဆင်ပြေမလဲဗျာအင်းကြီးချင်းနိုင်ငံတောင်းနေတောင်းပြဿနာပြည်လဲအောင်ညှိနှိုင်းပြီးတော့လုပ်ရင်တော့အဆင်ပြေတာပေါ့အခုကလိုက်ပြီးတော့သူကဟိုကျွန်တော်တို့ဒုက္ခရအောင်လုပ်နေတယ်ဆိုတဲ့အခါကျတော့မယိုးသားမှုတွေအသိများနေတယ်ကျွန်တော်တို့ပုံမှာအဲ့လိုဖြစ်နေတာပေါ့
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့သဘောထားကတော့ကိုယ့်ဘက်ကမှန်တာကိုလုပ်မယ်တနည်းကျရင်အမှန်တရားကအနိုင်ရလိမ့်မယ်လို့သဘောထားပြီးနိုင်ငံခြားလောက်ဆရာရှိတာလောက်ကင်နေတယ်လို့တာမန်ကြီးဦးဟောက်တူဆန်းကပြောပါတယ်ခင်ဗျာ